Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်အောက်တိုဘာလ22ရက်တာကြာနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနန်းလာတို့တင်ပြသွားမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲဟာသူ့အပေါ်မျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကနောက်မဆုတ်တမ်းပြောဆိုနေတာဟာခပ်ပေါ်ရည်စရာကိစ္စတစ်ခုမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့ဒုံးလန်းတဲ့ကာကွယ်ရေးစနစ်တပ်ဆင်မှုစီစဉ်ထားတာကိုတောင်ကိုရီးယားလူမှုအတိုင်းဝိုင်းကကန့်ကွက်ဆန္ဒပြပါရယ်။နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တူပင်လယ်ရေနဲ့ပတ်သက်လို့တရုတ်နဲ့မဟာမိတ်ဖွဲ့ဖို့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုချက်အပေါ်သူ့နိုင်ငံသားတွေစိုးရိမ်နေကြပါရယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားဖို့ရှိပါရယ်မခွန်ညို
။ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်တွင်းလုံခြုံရေးချအရကန့်သတ်မှုတွေကြောင့်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်တဲ့အခြေအနေကိုအဆုံးသတ်ဖို့လူအခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့ကတောင်းဆိုလိုက်ပါတယ်
We're very, very concerned about this happening and we're calling on the authorities to cease those blockages and
HRW အဖွဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်နိုင်ငံတကာသတင်းတွေအပြီးနားဆင်ရပါမယ်ရှင်ဖက်ဒရယ်နိုင်ငံတစ်ခုရဲ့အခြေခံမူတွေကြောင့်ဆွေးနွေးပွဲတွေလုပ်ပေးနေတဲ့အမေရိကန်လက်စင်တန်မြို့ဒေါ်ဝင်ဟောင်းနဲ့ VOE ရဲ့သီးသန့်တွေ့ဆုံမေးမြန်းခန်းနဲ့အတူကရင်ပြည်နယ်အတွင်းအလှမ်းဝေးတဲ့ကြေးရွာတွေမှာဂျပန်အုတ်နောက်အမေရောင်ယောဂါကူးစက်နေတဲ့အခြေအနေကိုလည်းနားဆင်ကြားရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ကြေညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲဟာသူ့အပေါ်မျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကနောက်မဆုတ်တမ်းပြောဆိုနေတာဟာခပ်ပေါ်ပေါ်ရည်စရာကိစ္စတစ်ခုမဟုတ်ဘူးလို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမှလက်ခံမယ်လို့ Trump ကပြောဆိုလာနေတာတွေဟာ Democracy အတွက်အန္တရာယ်ရှိတယ်လို့သမ္မတ Obama ကပြောပါတယ်။ဒီတော့အတွင်းကြာတာပရိနေညကနယူးယောက်မြို့မှာလုပ်တဲ့ရန်ပုံငွေရှာညစာစာပွဲတစ်ခုမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ဒီတစ်ချိန်ကတော့ပုဒ်ဟူးနဲ့စကားစစ်ထိုးပွဲမှာလို့မဟုတ်ပဲဟာတနောပြီးတော့တစ်ဖက်နဲ့တစ်ဖက်အရင်ကအပြန်အလှန်ဆွဆွဲပြောဆိုခဲ့တဲ့စကားတွေကိုပြန်ထောက်ပြီးတော့ဝေဖန်တိုက်ခိုက်ကြတာပါ။ဒီနေ့ရွေးကောက်ပွဲကာလရဲ့အဓိကအကြောင်းအရာတစ်ခုလို့ဖြစ်လာနေတဲ့သူ့ရဲ့စိတ်လိုက်မှန်ပါပြောဆိုမှုတွေနဲ့ပတ်သက်လို့ Trump ကသူ့မိန့်ခွန်းအစမှာဟာတနောပြောပါတယ်။ Trump က Miss Clinton ကိုအကျင့်ပြတ်ခြားစားသူလို့ပြင်းပြင်းထန်ထန်ဝေဖန်သလို Miss Clinton ကတော့ Trump ကရွေးကောက်ပွဲကိုမတမာဘူးလို့ဆိုပြီးရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမှလက်ခံမယ်လို့ပြောတဲ့အပေါ်မှာပြန်ပြီးတော့ဝေဖန်ပါတယ် Catholic အသင်းတော်ရမုံဝင်အဖွဲ့ကကြီးမှုကျင်းပတဲ့52ကြိမ်မြောက် Alfred Smith Memorial Foundation နှစ်ပတ်လည်ညစာစာပွဲမှာသမ္မတလောင်းအုပ်ပြန်လည်တက်ခိုက်ဝေဖန်ခဲ့ကြတာဖြစ်ပါတယ
်ယူရိုနိုင်ငံမိုဆိုးမြို့ကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့လုပ်နေတဲ့စစ်စင်ရေးတွေဟာထင်ထားတာတကူပို့ပြီးတော့မြန်ဆန်တယ်လို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောလိုက်ပါတယ်။ IS သွေးကြွတွေကိုမိုဆိုးမြို့ကနေတိုက်ထုတ်သွားပြီးတဲ့နောက်မှာငြင်းငြိမ်းနဲ့တည်ငြိမ်မှုရှိအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအနောက်နိုင်ငံနဲ့အရှေ့လယ်ပိုင်းဒေသကနိုင်ငံသားဝန်ကြီးတွေပဲရစ်မြို့မှာတွေ့ဆုံဆွေးနွေးနေကြစဉ်အတွင်းသူကပြောလိုက်တာဖြစ်ပါတယ်။တပ်ဖွဲ့တွေကကျွန်တော်တို့ထင်ထားတာနဲ့ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ရှေ့ကိုတက်နိုင်ခဲ့သလိုကျွန်တော်တို့စီစဉ်ထားတဲ့စစ်စင်ရေးအစီအစဉ်ထက်လည်းပို့ပြီးတော့မြန်ဆန်ပါတယ်လို့ဝန်ကြီးချုပ်အဘာဒီကပြောပါတယ်စက်ထဲမှာပဲအီရန်နိုင်ငံမြောက်ပိုင်းကပောက်ကွဲမှုတစ်ခုအတွင်းအမေရိကန်တပ်ဖွဲ့ဝင်တယောက်သေဆုံးသွားကြောင်းဒါပေမဲ့ဒါဟာမိုဆိုးမြို့စစ်စင်ရေးနဲ့ပတ်သက်ခြင်းရှိမရှိဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကကြေညာပါတယ်မိုဆိုးမြို့ကိုသိမ်းယူမဲ့အီရန်တပ်ဖွဲ့တွေအနေနဲ့တိတ်ပြီးတော့မြန်မြန်ဆန်ဆန်မသွားကြဖို့အီရန်နိုင်ငံကညမောင်းတပ်ဖွဲ့ရဲ့မြေပြင်ထိုးစစ်ကိုဦးဆောင်နေတဲ့အမေရိကန်စစ်ဗိုလ်ချုပ်ကြီးကလည်းဗိုလ်ထုနေမှာအီရန်တပ်ဖွဲ့တွေကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းဒေးဗစ်မြို့မှာရှိတဲ့အီရန်ဆောက်လုပ်ရေးနေရာတစ်ခုမှာအသေးခံဘုံးခွဲဖောက်ခွဲမှုကြောင့်လူဆက်တယောက်ထဲမှနေသေးဆုံးသွားပါတယ်။တချိန်ထဲမှာပဲအလားတူတိုက်ခတ်မှုမျိုးကို Kickhawks မြို့ကရဲစခန်းတစ်ခုမှာဖြစ်ခဲ့ပြီးရဲ6ဦးသေဆုံးသွားသလို IS အကြမ်းဖက်သမား12ဦးလည်းသေဆုံးသွားပါတယ်။တိုက်ခတ်ခံရချိန်မှာရဲစခန်းအတွင်ပောက်ကွဲတံတွေအတော်များများကြားခဲ့ရပြီးအဲ့ဒီနောက်တိတ်မကြခင်အပြန်အလှန်ပစ်ခတ်တံတွေလည်းကြားခဲ့ရပါတယ်။ဒီလိုပြစ်ခတ်တံတွေနဲ့ရဲစခန်းဝင်အတွင်းမိခိုးလုံးမဲကြီးတွေထွက်လာတာကိုဒေသရင်းရုပ်သံတစ်ခုမှပြသပါရယ်အသေးခံဘုံခွဲလူ၅ဦးကရဲဌာနချုပ်ကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတိုက်ခတ်သူတွေထဲကတယောက်ကိုအသေးခံဘုံမဖောက်ခွဲနိုင်ခင်မှာပဲရဲတပ်ဖွဲ့ကအသေးပြစ်တနိုင်ခဲ့ပါရယ်အခုတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကချက်ချင်းပဲပြောပါရယ် ဟိုတယ်တစ်ခုကို IS အကြံဖက်သမားနှစ်ဦးတို့ကဆက်ပြီးထိန်းချုပ်ထားခဲ့တဲ့အချိန်မှာအစိုးရအဆောက်အဦတွေကိုစစ်သွေးကြွတွေတိမ့်ပိုက်နိုင်ခဲ့ခြင်းမရှိသလိုပဲအသေးအပြောက်လည်းမရှိဘူးလို့ Kickax အုပ်ချုပ်ရေးမှူး Nach Madin Karim ကပြောဆိုရာကိုတော့ Cut ရုပ်သံဌာနရူရောကကိုကဖော်ပြပါရယ်တိတက်ခတ်မှုအပြီးနိုင်အတော်ကြာပြီးတဲ့နောက်မှာတော့ Kickax မြို့အနောက်မြောက်ဖက်ကီလိုမီတာ40အကွာလောက်က Debis မြို့အနီးမှာရှိတဲ့ဆောက်လုပ်ဆဲစွမ်းအင်စက်ရုံတစ်ခုကိုအတိတ်ခံပုံခွဲသူ3ဦးကတိုက်ခတ်တာကြောင့်လူ71ယောက်သေဆုံးသွားတဲ့အကြောင်းပြည်သူ့သတင်းအေဂျင်စီကဖော်ပြပါရယ်ဒီဒုတိယတိုက်ခတ်မှုနဲ့ပတ်သက်လို့တော့ဘယ်သူမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူ
းဆီးရီးယားနိုင်ငံအလက်ပိုမြို့ကိုတိုက်ခိုက်နေတာနဲ့ပတ်သက်ပြီးတော့ဆီးရီးယားနဲ့ရုရှားဆွေရတွေကိုနိုင်ငံတကာအတိုင်းဝန်ကဖိအားတွေထပ်တိုးလိုက်ပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှိတ်ချမ်းကိုဘုံကျဲတိုက်ခိုက်နေတာတွေကိုအဆုံးသတ်ပြီးကယ်ဆယ်ရေးဖွဲ့တွေမြို့တွေကိုပိတ်ဝင်ပြီးတော့ပိတ်မိနေတဲ့ရဲသားတွေမြို့တွေကနေထွက်လို့ရအောင်ခွင့်ပြုဖို့အတွက်ဆီးရီးယားနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကိုနိုင်ငံတကာအတိုင်းဝန်ကကြာသပတေးနေ့မှာဖိအားတွေထပ်တိုးလိုက်တာပါနိုင်ငံပေါင်း80ရဲ့ထောက်ခံမှုနဲ့ကနေဒါနိုင်ငံကခေါ်ယူခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့အလတ်တော်အစည်းအဝေးအတွင်းမှာလုံခြုံရေးကောင်စီမှရှေ့မတိုးနောက်မဆုတ်ဖြစ်ပြီးတော့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆက်မထိန်းထားနိုင်ဘူးဆိုရင်အထွေထွေညီလာခံအနေနဲ့အရေးပေါ်အထူးအစည်းအဝေးကျင်းပနိုင်တဲ့လုပ်ငန်းစဉ်ကိုအသုံးပြုဖို့အတွက်အဖွဲ့ဝင်နိုင်ငံအများအပြားကတိုက်တွန်းခဲ့ကြပါတယ်ဆီးရီးယားနိုင်ငံအဖြစ်ဆိုးကြီးကိုကျွန်တော်တို့အဆုံးမသတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတဲ့ကမ္ဘာတစ်ဝန်းကကျွန်တော်တို့ပြည်သူလူထုတွေအားလုံးကိုကျွန်တော်တို့အနေနဲ့အာမခံမှာဖြစ်တယ်ဆိုပြီးတော့ကနေဒါနိုင်ငံသားရေးဝန်ကြီးစတီဖန်ဒီယွန်ကပြောပါတယ်ဆီးရီးယားပြည်ပခအပေါ်မှာဘလူကင်တွေဖြစ်ရှင်းလဲဆိုတာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှသဘောထားကွဲလွဲနေတာ၅နှစ်ကျော်သွားခဲ့ပြီဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာပြည့်ရပြီးတော့အလက်ပိုမျိုးအရှိချမ်းမှာစစ်လေရင်တွေမပြောင်းသန်းမှုဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုရုရှားကလက်မခံဘဲလုံခြုံရေးကောင်စီမှဗီဒိုသုံးပယ်ချခဲ့ပြီးတော့အခုနောက်ဆုံးအနေနဲ့အောက်တိုဘာ၈ရက်နေ့က၅ချိန်မြောက်အဖြစ်နဲ့ပယ်ချခဲ့တာပါ။ဆီးရီးယားနဲ့ရုရှားတို့ကအလက်ပိုမျိုးကိုဘုံကျဲတိုက်ခိုက်တာတွေကိုကြာသပတေးနေ့ကစတင်ပြီးတော့၁၇နာရီကြာရပ်ဆိုင်းလိုက်ပြီးရုရှားကတော့24နာရီထပ်တိုးတယ်လို့ကြေညာပါတယ်တန်ရရသူတွေနဲ့နောင်ကျန်းဖြစ်နေသူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပြီးတော့မြို့တွင်းကိုစားနပ်ရေးခါတွေပေးနိုင်ဖို့အတွက်တနင်္လာနေ့ထိအပြည့်ရတာကိုထပ်တိုးသွားနိုင်ဖို့နိုင်ငံတကာအတိုင်းအဝန်ကတော့ကြိုးပမ်းဆောင်ရွက်နေပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်စန့်ကျင်ရေးမှတ်ချက်စကားတွေကိုဖိလစ်ပိုင်သမ္မတသစ်ရိုဒရီဂိုဒူတာတေလက်သလောပြောဆိုခဲ့ပေမဲ့အမေရိကန်ရဲ့စစ်ဘက်အကူအညီတွေကိုဖိလစ်ပိုင်ပြည်သူတွေကတခဲနဲ့ဆက်ပြီးထောက်ခံနေကြပါတယ်။နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်နဲ့မဟာမိတ်ဖွဲ့ဖို့သမ္မတဒူတာတေရဲ့တင်ပြချက်အပေါ်ဆိုရင်မှုတချို့ရှိနေတာကိုတဘောရာကောက်ယူမှုတွေကဖော်ပြပါတယ်စီးပွားရေးကျဆင်းလာနေတဲ့ဖိလစ်ပိုင်နိုင်ငံအတွက်တရုတ်စီကစီးပွားရေးအကူအညီတွေရရေးဆွေးနွေးဖို့ဒီတိုင်းမှာအတွင်းတရုတ်နိုင်ငံကိုမစ္စတာဒူတာတေအလဲပတ်ရောက်ရှိနေတာပါအမေရိကန်ပြည်ထောင်စုနဲ့ဆေးရေးပူးပေါင်းဆောင်ရွက်မှုရောစီးပွားရေးဆက်ဆံမှုမဟာမိတ်ဖြစ်ကပါခွဲထွက်လို့ရဆိုပြီးသမ္မတဒူတာတေကကြာရာပြင်းနေမှာပြောပါတယ်ဖိလစ်ပိုင်နိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်ပြီးမွေးဆေးဝါးနှိမ်နင်းရေးလုပ်ငန်းတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်သမ္မတဒူတာတေရဲ့အခုလိုပြောဆိုမှုတွေထွက်ပေါ်လာတာပါဒီပြောဆိုချက်ကိုစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းနဲ့တရုတ်အစိုးရတာဝန်ရှိသူတွေကလိုက်လိုက်လဲလဲကြိုးဆိုခဲ့ကြပါတယ်နှစ်တွေနဲ့ချီမတိမငြိမ်ဖြစ်နေတဲ့တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့နိုင်ငံခြားဆက်ဆံရေးတွေတိုးတက်လာစေဖို့တရုတ်နိုင်ငံကိုချစ်ကြည်အလဲပတ်ရောက်ချိန်မှာမစ္စတာဒူတာတေကိုတရုတ်တို့ကကော်ဇော်နေခင်းပြီးတော့ကြိုးဆိုခဲ့ကြပါတယ်အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့တရုတ်တို့ဘက်ကစတင်ပြောဆိုတာမျိုးမရှိရင်သူ့ဘက်ကလည်းဒီကြောင်ပြောမှာမဟုတ်ပဲတဟာအင်ရှင်နိုင်ငံကိုအယုတ်အသေးပြုတဲ့သဘောဖြစ်တယ်လို့ခီးစင်မစတေကာမစတာတင်ခင်မှာမစ္စတာဒူတာတေးကပြောပါရယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့ဒုံးလက်နက်ကာကွယ်စနစ်တပ်ဆင်ဖို့စီစဉ်ထားတာကိုတောင်ကိုရီးယားလူမှုအတိုင်းဝိုင်းတွေကကန့်ကွက်ဆန္ဒပြလိုက်ပါတယ်တောင်ကိုရီးယားဆိုရကပြီးခဲ့တဲ့လကတုန်းကဆိုမျိုးတောင်ဘက်မိုင်150လောက်မှာရှိတဲ့ဆုံဂျူးခရိုင်ရဲ့ပုဂ္ဂလိကကောက်ခွင့်နေရာမှာအမေရိကန်ရဲ့ဝေဟင်ပစ်ဒုံးလက်နက်ကာကွယ်စနစ်တပ်ကိုထားဖို့ရွေးချယ်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်ဒုံးကျည်ကိုကာကွယ်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးကိုရီးယားကျွန်းဆွယ်ကိုရှင်းနေမှာစတင်ပို့ဆောင်သွားမယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့အဲ့ဒီနေရာတဝိုက်မှာနေထိုင်သူတွေကတော့အမေရိကန်ရဲ့ဒုံးလက်နက်ကာကွယ်ရေးစနစ်ကိုသူတို့အနေနဲ့ဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ဒီဒုံးကျည်တွေကိုတယ်လာရင်အဲ့ဒီဒုံးကျည်တွေကိုကျွန်တော်တို့အနေနဲ့လမ်းပေါ်ထွက်ပြီးတော့တားဆီးသွားမှာဖြစ်တဲ့ဆိုပြီးတော့အသက်59နှစ်အရွယ်ဖျဲသီးတောင်သူတူဖြစ်တဲ့လီဂျောင်ဟီးကပြောပါတယ်ဒီဒုံးလက်နက်ကာကွယ်ရေးစနစ်ကဒေသတွင်းမှာနေထိုင်လုပ်ကိုင်စားတောက်နေသူရာပေါင်းများစွာပေါ်ဖြစ်လာနိုင်တဲ့ကျမကြီးအနေတွေကိုတောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကပြောပြဖို့ဆန္ဒမရှိဘူးလို့လည်းသူကပြောပါတယ်ဒီဒုံးလက်နက်ကာကွယ်ရေးစနစ်ထားရှိမဲ့နေရာတော်ကလူလူကျမ်းမာရေးကိုကာကွယ်ဖို့အတွက် ်လုံးစရာရှိတာတွေလှုပ်ထားပြီးဖြစ်တယ်လို့ဆိုမျိုးမှာရှိတဲ့ American စစ်တပ်ပြောခွင့်ရကပြောပါတယ်ဒီဟာနဲ့အလားတန်တူတဲ့ radar တွေကိုနိုင်ငံတော်မှာထားပြီးသားဖြစ်တယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စုံကျူးဒေသခံတွေကတော့စိုးရိမ်မှုတွေရှိနေတော့မှဖြစ်ပြီးတော့တရောင်ကြီးတွေအကြောင်းကောက်ပဲသိနေနိုင်ပျက်စီးကုန်မှာလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
အင်အားပြင်းဟိုင်မာတိုင်ဖွန်းမုန်တိုင်းဟာဒီကနေ့တရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခတ်ပါရဲမုတ်တုံမုန်တိုင်းအဖြစ်အပြောင်းမသွားခင်မုန်တိုင်းဟာတနအီကို103မိုင်လေးတိုင်နှုန်းနဲ့ကွမ်တောင်းပြည်နယ်ရှောင်းဝဲမြို့ကိုဒီကနေ့နေ့လယ်ပိုင်းကဝင်ရောက်ခဲ့တဲ့အကြောင်းတရုတ်မိုးလေဝသဌာနကပြောပါရဲလောလောဆယ်ကြီးကြီးမားမားပျက်စီးဆုံးရှုံးမှုမကြားရသေးပေမဲ့ဒေသတချို့မှာလျှက်စီးမှုပြတ်တောက်တာကြုံနေရတဲ့အကြောင်းသတင်းတွေမှာဖော်ပြပါရဲအစိုးရအရာရှိတွေကလည်းရေကြီးပြီးမြေပြိုရာတွေဖြစ်နိုင်တဲ့အကြောင်းသတိပေးထားပါရဲမုန်တိုင်းကြောင့်တောင်ပိုင်းပြည်နယ်အများပြားမှာလျင်းနဲ့မြေထားခီးစဉ်တွေတာဝန်ရှိသူတွေရန်နာထားရပါတယ်။ရှန်ကျန်းမြို့မှာစာသင်ကျောင်းဆေးနဲ့ဆေးရုံတွေပိတ်ထားပြီးတော့အများပြည်သူတို့တည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်ထားသလိုတချို့နေရာတွေမှာဘေးလွတ်ရာရွှေ့ပြောင်းပေးတာတွေလည်းရှိနေပါတယ်။ Direct from Washington The Voice
of America The VOA တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာနေကြားဆောင်ကင်းစခန်းတွေကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးအာဏာပိုင်တွေရဲ့ကန့်သတ်မှုကြောင့်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ဘဲဖြစ်နေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့မြန်မာအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးအခြေအနေအရလိုအပ်တာကြောင့်ဆက်လက်ကန့်သတ်ထားရတာဖြစ်တဲ့အကြောင်းပြောခဲ့ကြပါတယ်။မောင်းတော်မြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကအပြည့်ဆုံးပြောပြပေးပါမယ်ရှင်
။ဒီကိမီနယ်မောင်နှုတ်ဒေသကနေကြားဆောင်စခန်းတွေကိုဒီလ9ရက်နေ့ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ညမထွက်အမိန့်တွေထုတ်ပြန်လာပြီးလုံခြုံရေးတွေတင်းကျပ်ထားတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ဘဲဖြစ်နေရတဲ့ပေါ်နိုင်ငံကအကူအညီပေးလုပ်ငန်းတွေနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်မကင်းတဲ့သဘောထားတွေထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။ဒီကနေ့မှဆိုရင်လည်းနိုင်ငံတကာလူ့ခွင့်အခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ HRW အဖွဲ့ကအကူအညီပေးအစီအစဉ်တွေအများဆုံးပြန်စနိုင်ဖို့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်တာပါ HRW ဖွဲ့အာရှရေးညွှန်ကြားရေးမှူးဖေးရော်ဗစ်စင်ကတော့အကူအညီတွေအများဆုံးပြန်လည်ပေးရနိုင်ဖို့တိုက်တွန်းခဲ့တာပါ
We're very, very concerned about this happening, and we're calling on the authorities to cease those blockages.
Let's see, Chinese people, ma, tomorrow evening, in the time of Sui Mare, that's why we're so much of a pressure. Nangangaga, we're zero, we're going to be in a lamp when people do it. Tomorrow, we're down so near our war. The Tara Garo, you can be in a milk by my Luri Miku, Artani, are a good new go, Peso can't have a general go, Glodamaga agency regal, Pio Ware, that's why we're so much of a son Tabiro, a good new Ripian Bain and Buga, Yiji Ware.လူတွေအနေနဲ့သူတို့ဘဝရည်ရည်အတွက်အကူအညီတွေအပေါ်မှာမိခိုအားထားနေရတာပါသူတို့ဒေသကိုကန့်သတ်ထားပြီးတော့ဘယ်ကူမှလည်းသွာလာခွင့်မရှိတဲ့အတွက်ရည်ရည်အတွက်ဘာမှမလုပ်နိုင်တဲ့အခြေအနေမျိုးမှာစာနာရိတ်ခါအကူအညီတွေကိုသာမိခိုနေရတာပါကမ္ဘာစာနာရိတ်ခါအဖွဲ့နဲ့တခြားအေဂျင်စီတွေကစာရေးရိတ်ခါတွေကိုအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်ဒေသခံရွာသားတွေအတွက်ကြီးမားတဲ့ပြဿနာတစ်ရပ်ဖြစ်လာနေပြီးတော့လူတွေလည်းအငတ်ဘေးဆိုင်မဲ့အခြေအနေနဲ့ကြုံနေရပါတယ်
ဖူးရောင်မြို့နယ်မှာရှိတဲ့လူပေါင်း 38,000 အတွက်ရိတ်ခါတွေပြန်လည်ပေးရဖို့မကြသေးခင်ကပဲအာဏာပိုင်တွေကခွင့်ပြုခဲ့ပေမဲ့မောင်နှောဒေသမှာတော့လူပေါင်း 5,000 ဟာရိတ်ခါအထောက်ပံ့မရနိုင်ပဲဖြစ်နေရတယ်လို့ကမ္ဘာစားနပ်ရိတ်ခါအစီအစဉ် WFP ကပြောဆိုထားတယ်လို့လည်း HRW ဖွဲ့ကပြောပါတယ်ဒါမှမဟုတ်မြန်မာအစိုးရနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုဥစ္စာထေကတော့အကူအညီပေးအဖွဲ့အစည်းတွေကိုပိတ်ပင်တမ်းမြစ်တာမျိုးမဟုတ်ပဲလုံခြုံရေးအရစိတ်မချတဲ့အတွက်သာကန့်သတ်ထားရတာဖြစ်တယ်လို့ပြောဆိုခဲ့တာပါ
ဘုံလည်းနေချင်းနေရဟိုတချို့နေရာကသွားလို့မရလို့အဲ့ဒီသွားလို့မရတာရှိနေတယ်။ကျန်တာကတော့ဒီမန်ဒေးရီယန်ကတော့ပြိတ်ထားတာမရှိဘူး။ကျွန်တော်တို့ကဟိုပါသွားတဲ့လက်နက်တွေအားလုံးပြန်မရသေးဘူး။ဒါနံပါတ်၁ချက်ပေါ့နော်။အဲနံပါတ်၂ချက်ကအကြမ်းဖက်မှုပေါ့နော်။ဦးစီးခေါင်းဆောင်ပြုတဲ့လူတွေပေါ့နော်။လက်ရဖမ်းမိခြင်းမရှိသေးဘူး။အကြမ်းဖက်မှုတွေမဖြစ်ပေါ်အောင်ထိန်းသိမ်းထားနိုင်တဲ့အနေအထားတော့ရှိတယ်။သို့တော့ခုနပြောတဲ့အကြမ်းဖက်ထိန်းသိမ်းတဲ့လူတွေကိုအားလုံးလေရဖမ်းမိနိုင်ခြင်းတော့မရှိသေးဘူးအဲ့တော့လေကျွန်တော်တို့ကအဲ့ဒီဟာကိုဆက်လုံနေပေါ့နော်အဲ့ဒီသတင်းတွေဆက်လုံနေ
ဂျမ်ဘတ်တိုက်ခိုက်မှုတွေခံခဲ့ရပြီးနောက်မောင်တော်ဒေတာတဝိုက်ကိုစစ်စင်ရေးနေပြီဖြစ်တတ်မှတ်ထားပြီးလုံညုံရင်အာနာပိုင်လိုက်လံရှင်းလင်းရမှာတိုက်ခိုက်သူတွေလူယူသွားတဲ့တနက်တလက်ကိုပြန်လည်သိမ်းဆည်းရမိခဲ့ကြောင်းကိုလည်းမနေ့တုန်းကအာနာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါဒေသတွင်းမှာလုံခြုံရေးအတွက်ဆက်လက်ရှင်းလင်းဖို့လိုအပ်နေစေဖြစ်တဲ့အတွက်ကန့်သတ်မှုတချို့ကတော့ရှိနေဦးမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ်
။အော်ညီတော်ပြစ်ပင်လာတာမို့ကျွန်တော်လုံခြုံရေးအနေထားကြောင့်မှနော် အခုအပြည့်ရလေးအစီအစဉ်နေမိဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကလက်နက်တွေလည်းပါသွားတဲ့ခါကျတော့လုံခြုံရေးအနေထားဆိုတော့တပ်ကနေသူ့အနေနဲ့သူလုံခြုံရေးယူထားတဲ့အပိုင်းလေးတွေဘာတွေရှိတဲ့အတွက်ကြောင့်ဘလို့လာအပ်တဲ့ရှုပ်ထွေးမှုတွေဖြစ်ပေါ်မှာဆိုလို့ကျွန်တော်တို့ကန့်သတ်ထားလို့ထင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့လက်ရှိအနေထားတဲ့ပိုကောင်းလာတဲ့အချိန်ပေါ့နော်တစ်ပတ်နှစ်ပတ်အဲ့လိုပဲဖြစ်ပါလိမ့်မယ်နော်အဲဆိုရင်တည်ငြိမ်သွားလို့ရှိရင်လူတွေလည်းကိုရင်ကိုပြန်ရောက်သွားမယ်နံပါတ်ဆက်သွေးလည်းပွင့်သွားမယ်ဆိုရင်ဒါကဟိုကစေးရတော့အချိန်မေးပေးလို့ရပါတယ်အနေထားရှိပါတယ
်ဆိုတော့တာဝန်ရှိသူတွေကတော့ဒီလာဆန်းကတိုက်ခိုက်မှုနဲ့ဆက်နွယ်သူတွေဒေတာတွင်းမှာရှိနေနိုင်တယ်လို့ယုံကြည်ထားပြီးဆက်လက်ရှင်းလင်းမှုတွေလှုပ်ဆောင်နေသေးဖြစ်ပါတယ်ဒါပေမဲ့လည်း HRW အဖွဲ့က Phil Robinson ကတော့လုံခြုံရေးအကြောင်းပြချက်နဲ့ကာလကြာရှည်ပိတ်ဆို့ကန့်သတ်မှုတွေလုပ်ခွင့်မရှိဘူးလို့ပြောပါတယ်
Under international law, authorities can restrict freedom of movement for specific security reasons for only a limited period.
နိုင်ငံတကာဥပဒေတွေအရအာဏာပိုင်တွေအနေနဲ့လုံခြုံရေးအကြောင်းပြချက်နဲ့လွတ်လပ်စွာသွာလာလှုပ်ရှားမှုတွေကိုအချိန်ကာလအကန့်အသတ်နဲ့သာတားမြစ်ခွင့်ရှိပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကတော့အချိန်ကာလအကန့်အသတ်မရှိဒေသတစ်ခုလုံးကိုပိတ်ဆို့တားမြစ်ထားပါတယ်။ဒါဟာလူခွင့်ရေးချိုးဖောက်မှုဖြစ်ပြီးတော့လက်ခံနိုင်စရာလည်းမရှိပါဘူး။ဒါတွေကိုအခုအချိန်မှာရပ်ရပါလိမ့်မယ်
ခုနောက်ဆုံးကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ဒေသအပါအဝင်ရခိုင်ပြည်နယ်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယို UNHCR WFP နေစီမကြဆရာဝန်များအဖွဲ့ MSS စတဲ့ကုလသမဂ္ဂနဲ့နိုင်ငံကအကူအညီပေးအဖွဲ့တွေကစာဝတ်နေရေးကျန်းမာရေးအတွက်အကူအညီထောက်ပံ့ပေးနေရပါဒီထဲမှာ WFP တခုတည်းကရင်ကိုဝင်ဆောင်တွေမိခင်တွေအသက်9နှစ်ယောက်ကလေးတွေ HIV နဲ့ TB ဆုံးနာယောဂါဝေဒနာသည်တွေအပါအဝင်အကူအညီလိုနေတဲ့လူပေါင်းတသိန်းခွဲကျော်ကိုထောက်ပံ့ကူညီနေရဖြစ်ပါတယ်
ကိုထက်အောင်ခန့်ဖြစ်ပါတယ်ရှင်အခုဖက်ဒရယ်မှုလက်တွေ့အသုံးချရေးဆွေးနွေးပွဲတွေအကြောင်းတွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်တန်းတူအခွင့်အရေးတွေခံစားနိုင်မဲ့ပြည်ထောင်စုတရပေါ်ပေါက်ရေးမျှော်မှန်းနေတဲ့မြန်မာနိုင်ငံမှာဖက်ဒရယ်နိုင်ငံတစ်ခုရဲ့အခြေခံမှုတွေကိုပို့ပြီးနားလည်စေဖို့ရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်လက်ဇင်တက်မြို့ရဲ့မြို့တော်ဝန်ဟောင်းထယ်ရီဆာအိုက်ဇက်ဟာမကြသေးခင်ကပဲမြန်မာနိုင်ငံမှာဆွေးနွေးပွဲတွေကျင်းပပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်မှုကိုလက်တွေ့အသုံးချနိုင်တဲ့အထိကြိုးပမ်းခဲ့ရတာတွေကိုမြန်မာနိုင်ငံရေးလောကကလူပုဂ္ဂိုလ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာနိုင်ငံအနှံ့မှာဖက်ဒရယ်မှုအကြောင်းဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့လက်ဇင်တန်မြို့တော်ဝန်ဟောင်းထယ်ရီဆာအိုက်ဇက်ကို VOA ဝိုင်းတော်သားကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။
မနက်ငယ်ကဖွဲ့စည်းပေါင်းစုံနဲ့မကြသေးခင်ကတွေ့ပြီးတော့ဖက်ဒရယ်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်ဆိုတော့ဘလို့တွေ့ကြုံတွေများရခဲ့ပါသလဲခင်ဗျာ
Well I have been all over the country I've been to states
ကျွန်မနိုင်ငံအနှံ့ရောက်ခဲ့ပါတယ်တိုင်းနယ်ပြည်နယ်တော်တော်များများကိုတွားရောက်ခဲ့ပြီးရွေးကောက်ခံကိုယ်စားလှယ်တွေလူမှုအခြေပြုအဖွဲ့တွေလူငယ်တွေဥပဒေရေးရာအကူအညီပေးရေးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်အားလုံးကလည်းဖက်ဒရယ်မှုနဲ့ပတ်သက်လို့ရှေ့အလားအလာတွေအပေါ်စိတ်လှုပ်ရှားနေကြသလိုလူမှုအတိုင်းဝိုင်းကြားပုံမပွင့်လင်းမှုရရှိစေရေးကြိုးပမ်းရမှာအစိုးရအဖွဲ့တွေနိုင်ငံသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့စိတ်ဝင်တစားရှိပုံရတာလည်းတွေ့ရပါတယ
်နိုင်ငံနိုင်ငံတော်ထူးခြားတဲ့ဝိသေသတွေရှိကြပါတယ်မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်ရဲ့ဖက်ဒရယ်စနစ်ကိုတသွေးမတင်ကူးချလို့မရနိုင်ပါဘူးဒါပေမဲ့လည်းအမေရိကန်ရဲ့ဖက်ဒရယ်စနစ်ကနေမြန်မာနိုင်ငံအနေနဲ့တည်ယူနိုင်တာတွေဘာတွေများရှိမလဲခင်ဗျာ
Well what I tried to show them was how everyone in the United States has their own
ကျမအနေနဲ့သူတို့ကိုရှင်းပြဖို့ကြိုးစားခဲ့တာကတော့ American ပြည်တော်စုမှာလူတိုင်းဟာမတူညီတဲ့ယဉ်ကျေးမှုဘာသာရေးယုံကြည်မှုနဲ့လူမျိုးနောက်ခံတွေကွဲပြားကြတယ်ဆိုတာပဲဖြစ်ပါတယ်ကျမတို့မှာမတူညီတဲ့ကိုယ်ကွယ်ယုံကြည်မှုတွေနောက်ကျောင်းတွေရှိကြပြီမဲ့လည်းအားလုံးညီညီညွတ်ညွတ်နဲ့ပြည်တော်စုအဖြစ်စုစည်းထားနိုင်တာပဲဖြစ်ပါတယ်ဒါကလည်းကျမတို့အားလုံးဟာမဲပေးပိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာကိုယ်ကွယ်ပိုင်ခွင့်ရှိတယ်ဆိုတာကိုယုံကြည်ထားကြလို့ပါပဲဒီလိုယုံကြည်မှုတွေကနေပဲကျမတို့အားလုံးညီညွတ်အောင်စုစည်းထားတာဖြစ်ပါတယ်ဒါကြောင့်လဲရှင်တို့အားလုံးနဲ့ရှင်တို့တိုင်းပြည်ကိုတညီတညွတ်တည်းဖြစ်အောင်စုစည်းပေးနိုင်ဖို့တကယ့်ကိုအရေးကြီးတဲ့အရာဟာဘာဖြစ်နိုင်သလဲဆိုတာကိုကျမတွေးခဲ့တဲ့သူတွေအားလုံးကိုမေးခွန်းထုတ်ခဲ့ပါတယ
်အမေရိကန်နဲ့မတူဘဲမြန်မာနိုင်ငံမှာကလူမျိုးစုတွေကတရားကျော်အထိရှိပါတယ်ဆိုတော့ဒီလူတွေအားလုံးကိုတစုတစည်းတည်းဖြစ်ဖို့ဆိုရင်ဘာတွေလုပ်ဖို့လိုမယ်လို့ယူဆပါသလဲခင်ဗျာ
Well when we met with the groups here we talked about
ကျွန်မတွေ့ဆုံဆွေးနွေးတဲ့နေရာမှာလူတိုင်းကိုယ်စီတန်းတူအခွင့်အရေးရဖို့ဘလောက်အရေးကြီးတယ်ဆိုတာပြောပြပါတယ်အစိုးရထဲမှာပါဝင်ခွင့်ရှိတယ်ဥပဒေဆုံးဖြတ်ပြဋ္ဌာန်းရမှာပါဝင်ခွင့်ရှိတယ်လို့လူတွေစိတ်ထဲမှာလက်ခံလာအောင်သူတို့ဟာလည်းနိုင်ငံသားအခွင့်အရေးအပြည့်အဝရတယ်ဆိုတဲ့ခံစားချက်မျိုးရှိအောင်လုပ်နိုင်ပြီဆိုရင်ပရိပက္ခရီယောနေသွားမှာပါဒါကြောင့်လဲကျမရဲ့အဖိုးဘွားရီလက်ဘရွန်နိုင်ငံဘေရွတ်မြို့ကနေကင်တက်ကီပြည်နယ်ကိုရောက်လာတဲ့ကျမနောက်ကျောင်းရာဇဝင်ကိုရှင်းပြပါရစေကျမကိုယ်တိုင်လက်ဇနန်မြို့ရဲ့မြို့တော်ဝင်ဖြစ်လာတဲ့အချိန်မှာအာရတ်နယ်ဘွားအမေရိကန်နိုင်ငံသားမြို့တော်ဝင်အုပ်ချုပ်တဲ့အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့တစ်မြို့ဖြစ်လာခဲ့တာကိုလည်းပြောပြခဲ့ပါတယ်ကင်တက်ကီပြည်နယ်မှာရှိတဲ့တခြားသူတွေနဲ့ကျမရဲ့နောက်ခံသမိုင်းကြောင်းဟာခြားနားမှုတွေရှိပေမဲ့လည်း ကျွန်မအနေနဲ့မြို့တော်ဝင်တယောက်ဖြစ်နိုင်သလိုမတူကွဲပြားမှုတွေကိုကြော်လွှားပြီးဘုံရီမန်းချက်တွေအတူတကွအကောင့်ထဲပေါ်နိုင်တဲ့ယုံကြည်မှုတွေတည်ဆောက်နိုင်ခဲ့တယ်ဆိုတာကိုလည်းရှင်းပြခဲ့ပါတယ
်
ယုံကြည်မှုနဲ့ပတ်သက်လို့ခင်ဗျားအထည့်ပြောသားပါတယ်မြန်မာနိုင်ငံမှာကတမန်ကြောင်းနဲ့ချီပြီးအစိုးရကတစ်ဖက်စစ်တပ်ကတစ်ဖက်တရားရင်သားတွေကတစ်ဖက်တစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုတွေရှိခဲ့ပါတယ်ဆိုတော့အနာဂတ်အတွက်ယုံကြည်မှုကိုဘယ်လိုများတည်ဆောက်နိုင်ရမှာလဲခင်ဗျာ
we talked a lot about that about how you start with building trust and how you
ဒါနဲ့ပတ်သက်လို့ကျွန်မအများကြီးဆွေးနွေးပြခဲ့ပါတယ်ယုံကြည်မှုကိုဘယ်လိုတည်ဆောက်ကြမလဲလူထုအတွက်အစိုးရကဘယ်လိုဂရုကိုယ်တွေပေးပြီးဂရုအတိုင်းတည်အောင်ဘယ်လိုထိန်းသိမ်းကြမလဲဆိုတာတွေကိုပြောပြပါတယ်ကျမတို့လူမှုအတိုင်းဝိုင်းကြားမှာဆိုရင်တော့အာဖရိကန်နယ်ပေါ်ကအမေရိကန်နိုင်ငံသားတွေဟာရဲတပ်ဖွဲ့ဝင်တွေရဲ့မတရားဖြင့်ပြုမှုဆက်ဆံတာခံကြရပါတယ်။ဒါကြောင့်လဲရဲတပ်ဖွဲ့နဲ့အာဖရိကန်နယ်ပေါ်ကအမေရိကန်အတိုင်းဝိုင်းကြားယုံကြည်မှုတည်ဆောက်နိုင်အောင်ကျမတို့ဘလို့လုပ်ခဲ့ရသလဲဆိုတာကိုရှင်းပြခဲ့ပါတယ်။လုပ်ဖို့လိုတာကတော့နှစ်ဖက်စလုံးကအခြေအနေကိုအားလုံးနားလည်သဘောပေါက်အောင်စူးစမ်းကြဖို့ပါ။လူမှုအတိုင်းဝိုင်းကြားမှာစောင့်ကြည့်ကာကွယ်တဲ့အစီအစဉ်မျိုးလဲကျမတို့လုပ်ခဲ့ပါတယ်။ရဲကွက်တွေထဲမှာရဲတပ်ဖွဲ့ဝင်တွေလာပြီးဒေသခံတွေထံကလေ့လာတင်ကြတာမျိုးရာဇဝတ်မှုတစ်ခုခုနဲ့ပတ်သက်လို့တိုင်ကြားခဲ့ရင်ရဲတပ်ဖွဲ့ကနောက်ဆက်တွဲကင်တွဲအရေးယူတာမျိုးတွေရှိလာအောင်လုပ်ပါတယ်။အာဖရိကနယ်ပေါ်ကအမေရိကန်တွေအနေနဲ့သူတို့အပေါ်မတရားဖြင့်ဆက်ဆံခံရတယ်လို့ယူဆရင်မြို့တော်ဝင်ထံတိုင်ကြားပြီးမြို့တော်ဝင်ကစုံစမ်းစစ်ဆေးတာမျိုးရဲတပ်ဖွဲ့အနေနဲ့မျက်မျှတသက်ဆက်ဆံအောင်ဆောင်ရွက်တာမျိုးတွေလည်းရှိပါတယ်။ဒီလိုနဲ့တဖြည်းဖြည်းချင်းအစိုးရနဲ့လူထုကြားမှာယုံကြည်မှုတည်ဆောက်ကြရတာပါ။လူတွေအနေနဲ့စိတ်ရှင်းရှင်းထားဖို့စိတ်စေတနာကောင်းဖို့နဲ့စိတ်ရှည်ကြဖို့လည်းကျမတိုက်တွန်းပါတယ်။ဘာကြောင့်လဲဆိုတော့ယုံကြည်မှုတည်ဆောက်ဖို့အချိန်ယူရပြီးနှစ်ဖက်စလုံးပါဝင်ဖို့ကလည်းလိုအပ်တဲ့အတွက်ဖြစ်ပါ
တယ်။
မြန်မာနိုင်ငံတန်းတန်းတွေအနေနဲ့လွတ်လပ်စွာအုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရဖို့ညွှန်မှန်းနေတာဆက်စုနေတဲ့ချင်းရှိနေပါပြီ။ဒါပေမဲ့လည်းစိုးရိမ်မှုတချို့လည်းရှိပါတယ်။အထူးသဖြင့်ကတော့မြန်မာတပ်မတော်ဘက်ကဖြစ်ပါတယ်။ဒီလိုသာလွတ်လပ်စွာအုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပေးလိုက်မယ်ဆိုရင်ပြည်ထောင်စုကြီးပြိုကွဲသွားလိမ့်မယ်လို့ပြောတာမျိုးတွေရှိပါတယ်။ဒါခံလုံးတဲ့အကြောင်းပြချက်လို့ထင်ပါသလားခင်ဗျာ
။ I didn't see any evidence that
တိုင်းပြည်ပြိုကွဲသွားနိုင်တယ်ဆိုတဲ့အထောက်အထားမျိုးတော့ကျွန်မမတွေ့မိပါဘူး။လူတွေအနေနဲ့ဒန်းတူအခွင့်အရေးတွေရလာမယ်ဆိုရင်တိုက်တာခိုက်တာတွေလည်းပိုနှဲသွားမယ်ဆိုတဲ့ခံစားချက်မျိုးတွေနဲ့ရှိနေကြတဲ့အထောက်အထားမျိုးတွေကိုပဲပိုပြီးတွေ့မိပါတယ်
။ခုဆိုရင်မြန်မာနိုင်ငံမှာအရသာအစိုးရတရက်တက်လာပါပြီ။အစိုးရအနေနဲ့မကြသေးရင်ငါဆက်လို့လက်နက်ကန်ပိပကတ်တွေအဆုံးသတ်ရေးတနင်္ဂနွေလုံးတိုင်းတာနဲ့ညီရကန်တရက်ခေါ်ယူကျင်းပတာလည်းရှိပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာတိုက်ပွဲတွေကလည်းဖြစ်နေတော့မှဒီလိုအခြေအနေမျိုးမှာစစ်မှန်တဲ့ဖရယ်နိုင်ငံနဲ့ငင်းချင်းရအောင်လုပ်နိုင်မှာမလားခင်ဗျာ။
We met with several of the ceasefire groups and they talked to us about those concerns.
ကျွန်တော်တို့နဲ့တွေ့ဆုံခဲ့တဲ့အပြည့်ရဲ့လက်နက်ကိုင်အဖွဲ့တော်တော်များများကလည်းဒီလိုမျိုးစိုးရိမ်တဲ့သဘောထားတွေပြောကြပါတယ်။အတူတကွပူးပေါင်းကြိုးပမ်းမယ်ဆိုရင်တိုက်ခိုက်မှုတချို့ကိုရပ်တန့်နိုင်လိမ့်မယ်ဆိုတဲ့ခံစားချက်မျိုးပေါ်ပေါက်စေခြင်းနဲ့ဆန္ဒတွေကိုလည်းသူတို့ကပြောကြပါတယ်။စစ်တပ်အနေနဲ့ရပ်သားအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေဖို့ကအရေးကြီးတယ်လို့ခံစားမိတဲ့အကြောင်းလဲကျွန်တော်တို့နဲ့တွေ့ဆုံစကားပြောခဲ့တဲ့လူတော်တော်များများကပြောပါတယ်။ဒါကြောင့်လေအမေရိကန်ပြည်ထောင်စုမှအရက်သားအစိုးရကစစ်တပ်ရဲ့အထက်မှရှိနေတဲ့အုပ်ချုပ်မှုစနစ်နဲ့ပတ်သက်လို့ဆွေးနွေးဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်လာမယ်ဆိုရင်အစိုးရအပေါ်လူထုကလည်းပိုပြီးယုံကြည်မှုရှိလာမှာဖြစ်ပါတယ
် People might have more trust in the government.
လက်စံတန်မြို့တော်ဝန်ဟောင်းတယ်ရီဆာအိုက်ဇက်ကိုကိုအောင်လွင်ဦးတွေ့ဆုံမေးမြန်းခဲ့တာပါ။ကရင်ပြည်နယ်ကော့ဂရိတ်မြို့တွင်ကခြေရွာတချို့မှာတော့ဂျပန်အုံနှောက်အမေးရောင်ယောဂါကူးဆက်နေတာကြောင့်ကလေးတချို့သေဆုံးနေပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့အလှမ်းဝေးတဲ့ကြွေးရွာတွေမှာဖြစ်နေတာကြောင့်လည်းကာကွယ်ရေးနဲ့ကုသရေးတွေမှာအခက်အခဲတွေရှိနေတဲ့အတွက်ဒေသခံတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပါစိုးရိမ်နေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲကကော့နွဲတတန်ကူကော့ဖလုဂဒုထရေဘူးကြီးအစရှိတဲ့ကြွေးရွာဆက်ရွာကျော်မှာအောက်တိုဘာလအထိဂျပန်အုံနှောက်အမြေပါရောင်ယောဂါကူးစက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့နယ်လက်စေကုဆရာဝန်တောက်တာထက်ကူကူလင်းကခုလိုပြောပါရယ
်ဒီနေ့ကကျတော့ဟိုဇူလိုင်လောက်တည်းကစဖြစ်တာဖမ်းမှာလည်းဖြစ်တယ်လိုင်းပွဲလည်းဖြစ်တယ်ကော့ဂရိတ်လည်းဖြစ်တယ်အာပွန်ဘက်မှာလည်းနည်းနည်းဖြစ်တယ်ကော့ဂရိတ်ဘက်အချမ်းမှာသူတို့ကအရင်အချိန်နေနဲ့ဒီယောဂါလက္ခဏာဖြစ်လို့ဆေးရုံတက်ပြီးလို့ပြန်တက်တာဝါတဲ့ကလေးတွေရဲ့နောက်ဆက်တွဲဆူဂျိုးတွေဒီအုံနှောက်မမှန်တော့တာလို့အဲ့ဒါတွေကိုဆူဂျိုးတွေသူတို့ကကြည့်ပြီးတော့အခုမှသူကပြန်ကြောက်လာကြတာပေါ့နော်
ဒီယောဂါဇူလိုင်လကစပြီးတော့ကရင်ပြည်နယ်မှာစတင်ကူးစက်ပြန့်နှံ့လာတာဖြစ်ပြီးယောဂါကြောင့်ကလေးငယ်တွေအသေးပြောက်ရှိခဲ့တယ်လို့ဒေါက်တာထက်ကူကူလင်းကဆက်ပြောပါတယ
်။ဩဂတ်စတီစီရင်တော့ကလေးတွေမှာပဲသူက5ဦးဆုံးသွားတယ်ပေါ့နော်။အခုတော့ဒီတော့40လောက်တိသူတို့ဖြစ်ကြတယ်စင်းရင်ရ
ဂျပန်ဥနှောက်မြေပိုင်းရောက်ယောဂါကာကွယ်ဆေးကိုတပ်ဆိုင်ရာကျန်းမာရေးဌာနနဲ့ဆေးခန်းတွေမှာတောက်ရောက်ဆေးထိုးရတာဖြစ်ပြီးလိုအပ်တဲ့ဆေးဝါးကိုတော့ဝယ်ယူရတယ်လို့ဒ တရန်ကူကြီးရအုပ်ချုပ်ရေးမှူးတော်နှင်းကြီးကပြောပါတယ
်ကူကတော့လူများကကွယ်စေထိုးတယ်ပေါ့နော်ဆိုကတော့ဝယ်နိုင်လို့ရှိဝယ်ထိုးတယ်ပေါ့နော်မဝယ်မနိုင်လို့ရှိရင်တော့မထိုးရဘူးအဲ့ဒီစီရနန်စမဆရာမတို့လည်းပြောကြတယ်ပေါ့နော်အဲ့ဒီယောဂကတော့ပမာပြမကူလာပြီးဒါမတော့ဆေးကတော့ရှိတယ်ကကွယ်စေဝယ်ထိုးနိုင်လို့ရှိရင်တော့ဝယ်ထိုးပေါ့နော်တလုံး4000တဲ့အဲ့တော့ဝယ်ထိုးနိုင်တဲ့လူကတော့သူတို့ဆရာမဝမနဲ့ဆရာမတို့ဖားမှသွားယူကြတယ်
ဒီယောဂနဲ့ပတ်သက်ပြီးတော့ကျမ်းမာရေးဌာနပရိုဂရမ်တွေထဲမှာ2019ထဲမှာကာကွယ်ဆေးထိုးဖို့စီစဉ်ထားပေမဲ့လည်းလတ်တလုံးယောဂဖြစ်ပွားခဲ့တာကြောင့်ကာကွယ်ကုသရေးမှာခက်ခဲဖြစ်သွားရတယ်လို့ဒေါက်တာထက်ကူကူလင်းကဆက်ပြောပါဗျာ
ကျွန်တော်တို့နိုင်ငံတော်အစ်စ်အနေနဲ့စဉ်းစားလာပြီးသား2019မှာသူတို့ဒီဂျပန်နဲ့အတန်ဖလက်တစ်ဆေးကိုတနိုင်ငံလုံးတိုက်တာနဲ့ထည့်ဖို့ဒီမထည့်ခင်ကိုသူတို့စဉ်းစားလာနေတဲ့အချိန်တွဲမှာကိုဒီလိုဒီဖြစ်လာတော့အဲ့ဒါနည်းနည်းလေးရုပ်ပြဖြစ်သွားတာပေါ့နော်လောလောဆယ်တော့ကွန်မီယာမှာပဲဆေးပါထိုးရတာပေါ့နော်ဒီကလည်းသူကကွန်မီယာလည်းရမ်းမမရဘူးဒီကလည်းဆေးကစားနေမှာလည်းမရှိဘူးသူကအေးလမ်းကြောင်းနဲ့တွေရတာဝေးအေးလမ်းကြောင်းပြန်ဆေးကပြန်အဲ့ဒါတက်ပလာပြန်တက်အောင
်ပါလေဂျပန်အုတ်နောက်မြေပိုင်းအောင်ယောဂဟာချင်းကြောက်ဖြစ်ပေါ်တဲ့ယောဂဖြစ်သလိုအသက်အရွယ်မရွေးကူးစက်နိုင်ပေမဲ့ဇယ်နှစ်အောက်ကလေးရွယ်တွေအဖြစ်များဆုံးဖြစ်ပြီးယောဂကြောင့်ကိုယ်အင်္ဂါချုပ်ယွင်းမှုနဲ့စိတ်ပိုင်းဆိုင်ရာချုပ်ယွင်းမှုတို့ဖြစ်ပွားပြီးပုံမှန်ခြေနေကိုပြန်မရတော့တဲ့ခြေနေအထိရောက်နိုင်တယ်လို့ဒေါက်တာထက်ကူကူလင်းကပြောပါတယ်လက်ရှိမှာတော့ကိုဂရိတ်မြို့နယ်ကျန်းမာရေးဌာနအနေနဲ့ချင်းပေါက်ပွားမှုမရှိအောင်ဆေးပက်ဖြန့်ချင်းလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ကိုဂရိတ်မြို့နယ်ကျန်းမာရေးမှူးသူကပြောပါတယ်ကရင်ပြည်နယ်မှာခုနှစ်သွင်းဂျပန်အုတ်နောက်မြေပိုင်းရောက်ယောဂဖြစ်ပွားမှုနှုတ်မြင့်မာလာမှုဟာကွန်ကရစ်မြို့နယ်ပြင်လှိုင်းပွဲမြို့နယ်ကြေးရွာတို့မှာလည်းအလားတူဖြစ်များလည်းရှိပြီးယောဂကြောင့်အသက်ဆုံးကျုံမှုတွေရှိနေတာကြောင့်ဒေသခံကြေးရွာသားတွေအနေနဲ့စိုးရိမ်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီမှာဒီမှာအခုတလောမကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မသိလို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြက်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတေမှုနဲ့စဝင့်နေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကြွန့်ကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လှိုင်းလိုင်းအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင
်စနေနေ့ညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်တောက်ကြနေညနေပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအကျဉ်းချုပ်ကိုနှမ်းလောင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲဟာသူ့အပေါ်မျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကနောက်မဆုံးရန်ပြောဆိုနေတာဟာခပ်ပေါ်ရည်စရာကိစ္စတခုမဟုတ်ဘူးလို့ American သမ္မတ Barack Obama ကပြောလိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမှလက်ခံမယ်လို့ Trump ကပြောဆိုလာနေတာတွေဟာဒီမိုကရေစီအတွက်အန္တရာယ်ရှိတယ်လို့သမ္မတ Obama ကပြောပါတယ်။ဒီအတော်အတွင်းကြာရပတေးနေ့ညကနယူးယောက်မြို့မှာလုပ်တဲ့ရမုံဝေရှာညစာစာပွဲတခုမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ဒီတစ်ချိန်ကတော့ပုတ်ထူးနေစကားစစ်ထိုးပွဲမှာလို့မဟုတ်ပဲဟာတနော်ပြီးတော့တဖက်နဲ့တဖက်အရင်ကအပြန်လန်ဆွဆွဲပြောဆိုခဲ့တဲ့စကားတွေကိုပြန်ထောက်ပြီးတော့ဝေဖန်တိုက်ခိုက်ကြတာပါ။အီရန်နိုင်ငံမော်ဆူးမြို့ကို IS စစ်သွေးကြွရီလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့လုပ်နေတဲ့စစ်စင်ရေးတွေဟာထင်ထားတာထက်ကိုပိုပြီးတော့မြန်နေလို့အီရတ်ဝန်ကြီးချုပ် Haider El Abadi ကပြောလိုက်ပါတယ် IS စစ်သွေးကြွရီကိုမော်ဆူးမြို့ကနေတိုက်ထုတ်ပြီးတဲ့နောက်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအနောက်နိုင်ငံနဲ့အရှေ့အလဲပိုင်းဒေသကနိုင်ငံခြားရေးဝန်ကြီးတွေ Paris မြို့မှာတွေ့ဆုံဆွေးနွေးကြစဉ်အတွင်းသူကအခုလိုပြောကြားလိုက်တာပါတပ်ဖွဲ့တွေဟာကျွန်တော်တို့ထင်ထားတာနဲ့ကိုပိုးပြီးတော့မြန်မြန်ဆန်ဆန်နဲ့ရှေ့ကိုတန်နိုင်ခဲ့တယ်လို့ကျွန်တော်တို့စီစဉ်ထားတဲ့စစ်စင်ရဲ့အစီအစဉ်ထက်လည်းပိုးပြီးတော့မြန်မာတယ်လို့ Abadi ကပြောပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုတိုက်နေတာနဲ့ပတ်သက်ပြီးဆီးရီးယားနဲ့ရုရှားအစိုးရတွေကိုနိုင်ငံတကာအတိုင်းဝိုင်းကဖိအားတွေထပ်တိုးလိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ခြမ်းကိုဘုံကျဲတိုက်ခိုက်နေတာတွေကိုအဆုံးသတ်ပြီးကယ်ဆယ်ရေးအဖွဲ့တွေကိုမြို့ထဲကိုပေးဝင်ပြီးပိတ်မိနေတဲ့အရက်သားတွေမြို့ထဲကနေထွက်လို့ရအောင်ခွင့်ပြုဖို့ဆီးရီးယားနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံတို့ကိုနိုင်ငံတကာအတိုင်းဝိုင်းကကြာရပတေးနေ့မှာဖိအားတွေထပ်တိုးလိုက်တာပါ။
တကြနေညနေခင်းသတင်းအကျဉ်းချုပ်ကိုနန်းလောင်ကျင်ညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Mark Parkinson ဖြစ်ပါတယ် VOA ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါတော့မယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်